mingla wa ta u san man khe myama sa pi ta mai ma ko ra yin ait thop pat ti sha ra ha pyatana ti yet ba sa pi ta mai ma a thin ga ya phit khe ja de shin maha ti lin won ta ro shin maha ratta ta ra ro ga a sa yo a twin win u pho lai no kin win min ji ro a so tu ro ait thop pat ti tu ro mi ye ga do tu ro a chang ti chin yin naw lu ri sha ja phwe ja ya da a mo da go ba she sa ri ma ho na ta sa di na ta sa twi ya de a che twi go be a ko ya ba de tu ro a chang naw tu ro mi ye တော့သူတို့ခေကာလလူအဖွဲ့အစည်းအကြောင်းမှတ်တမ်းတင်ဖို့လေရှေးစရာတွေမေ့လျော့ခဲ့ကြပါတယ်သူတို့ခေသူတို့ကာလကိုမှန်းဆကြည့်ယုံပဲတက်ဆွမ်းပါတယ်တဦးဆန်ပိုင်းခေအလွန်မှာတော့ကိုရရဲ့အထုပ်ပတ်တီတွေများများကြီးမဆူနိုင်တော့နည်းနည်းပါးပါထွက်လာပါတယ်မဟာဆွေကြီးမဟာဆွေကြီးတို့ဆရာကြီးရွှေဦးတောင်းရဲ့ဘဝတသက်တာမှတ်တမ်းတို့ဟာပြောစမှတ်ပြုလုပ်တဲ့စာရီးပါအဲ့ဒီလိုရှားပါးလာတဲ့ကိုရရဲ့အထုပ်ပတ်တီစည်ရင်းကိုအပြည့်လိုက်တာကအရင်နှစ်2019ဒိုင်လာကထွက်ခဲ့တဲ့ဝင်းကြီးချုပ်ဟောင်းဥပစွေရဲ့ကိုရံရေးကိုရေးမှတ်တမ်းပါသူကိုရံရေးကိုရေးမှတ်တမ်းတွေကတစားစီဆွဲနှုတ်ပြီးအစီရင်ခံနေရရင်ရှေ့လျားပေများသွားပါလိမ့်မယ်ဒီတော့သူပြောဟန်ဆိုဟန်ရေးသားပုံနဲ့သူစာကတမိုင်းတံပိုးရှိပုံကိုအထူးထားဝိုင်းဖွဲ့လိုက်ပါရစေဝင်းကြီးချုပ်ဟောင်းဥပစွေရဲ့နိုင်ငံရေးဘဝကိုကိုရံမမီလိုက်ပြီးမယ်အခွင့်ကြုံကြိုက်တဲ့အခါဆရာသမားလူကြီးသူမရေစီကသူ့အကြောင်းကိုကြားရတတ်တော့မစိမ့်လှပါဘူးကြာကြီးပါဆွေလို့ထင်ရှားတာပြောစရာရှိတဲ့အခါဟန်ဆောင်မှုမပါဘဲပွပွင့်လင်းလင်းဒဲတို့ကြီးပြောတတ်တာစတဲ့အချက်တွေသိထားပါတယ်အခုသူရေးတဲ့သူ့ကိုရေးမှတ်တမ်းကိုဖတ်ရတော့လေကြားဘူးတီနှင့်ညီတော့ဤလို့သာဆိုလိုက်ချင်ပါတယ်သူစာဟာဟန်ဆောင်မှုအလင်းမပါသူပြောချင်တာတွေကိုသူစိတ်ထဲရှိတဲ့အတိုင်းပြောသွားပါတယ်သူ့ကိုရေးမှတ်တမ်းတွေကအကွက်တချို့ကိုကြည့်ရင်ပဲသူ့ရိုးကုန်ကိုသိနိုင်ပါတယ်ဒေါက်တာပါမော်နဲ့ဆိုင်တဲ့အကွက်ဆိုပါတော့ဒေါက်တာပါမော်ကစင်ရဲသားဝါဒနဲ့နိုင်ငံရေးနေတဲ့နေရရနေတာပါစင်ရဲသားဝါဒကိုစန့်ကျင်ပြီးတခြားအဖွဲ့တွေနဲ့မပူးပေါင်းပါဘူးလို့အတိအလင်းကြေညာထားတာပါဒါပေမဲ့မျက်နှာဖြူတွေကသူတို့ညွန်ပေါင်းအစိုးရဖွဲ့ရင်စင်ရဲသားဝါဒနဲ့တော့ဒေါက်တာပါမော်ကိုယာရုပေးလို့မဖြစ်တဲ့အကြောင်းပြောတဲ့အခါကြတော့အခုစင်ရဲသားဝါဒမရှိတော့ပါဘူးညွန်ပေါင်းဝါဒပဲရှိတော့တယ်လို့စကားတစ်မျိုးပြောတဲ့တခြားချက်တွေလည်းမှတ်တမ်းတင်ထားပါသေးတယ်အဲ့ဒီလိုဒေါက်တာပါမော်အကြောင်းအကျေတဝင့်မှတ်တမ်းတင်ပြတာနဲ့ပတ်သက်လို့ဥပစွေပြောပြတဲ့အချက်ကမှတ်သားစရာကောင်းလှပါတယ်ဒေါက်တာဘမော်ဤလောက်ရများကိုအရှိကြီးတင်ပြနေခြင်းမှာအကြောင်းမေမဟုတ်နိုင်ငံရေးမနှိုးကြသေးသောခေတ်ဒုဒုများနိုင်ငံရေးဝါမဝသေးသောကာလများ၌နိုင်ငံရေးတွင်ဒေါက်တာဘမော်လူနိုင်ငံရေးစားဖားကြီးများဝါသာစားသာသည်ကိုပြလို၍ဖြစ်သည်တဲ့ကိုချိုးမျောကိုပြီးနိုင်ငံရေးလုတ်တက်တဲ့လူရည်လက်ထဲမြမပြည်ကြီးမရောက်စေခြင်းနဲ့စေတနာနဲ့ပွပွင့်လင်းလင်းပြောခဲ့တဲ့စကားလို့မှတ်ယူပါတယ်နိုင်ငံရေးဆိုတာရှိနေသည်၍တတိကြီးကြီးထားရမယ့်အရေးလို့လေအောက်မိပါတယ်ရေတိကြီးဥက္ကဏီအကြောင်းရေးထားတာမှလည်းဥပစွေရဲ့ပွင့်နှင်းရိုးသားပုံကိုအကဲခတ်နိုင်ပါတယ်အမျိုးသားအကြောင်းတွေထောင်ဖို့ရံမုံငွေကောက်ခံတော့မန္တလေးတောင်ကရေတိကြီးဥက္ကဏီကိုအားကိုးလို့စိတ်ပေါ်လာပါတယ်ဒါပေမဲ့တိတိဆိုင်ဆိုင်လျှောက်တဲ့အခါအစိုးရမကြိုက်မဲ့အလုပ်မျိုးစုမပါကျင်တဲ့အကြောင်းရေတိကြီးကတွင်တွင်ငင်းပါတယ်ဥပစွေဘယ်မှာကျင်နေနိုင်ပါမလဲဒါနဲ့ဥက္ကဏီရဲ့နောက်ကြောင်းကိုလိုက်စူးစမ်းတာပေါ့လိုက်စူးစမ်းပြီးတဲ့အခါမှာတော့ဥက္ကဏီကိုဥပစွေစိတ်မကွက်တော့ပါဘူးမန္တလေးတောင်အတွက်ဥက္ကဏီဆောင်ရွက်ပုံတွေကိုတော့ချီချူးစကားမုဒိတာစကားဆူထားလိုက်ပါသေးတယ်ချိန်ချိန်ဆဆစဉ်းစားတတ်တဲ့ဥပစွေရဲ့တဘာဝကပေါ်လွင်နေတော့တာပါပဲတမိုင်းတံမိုးရှိတယ်လို့ဆိုရတာကတော့ဒီစာအုပ်ဟာဥပစွေရဲ့တမိုင်းဖြစ်နေလို့ပါပဲအချိန်ကာလအပြင်တော့သူမွေးဖွားခဲ့တဲ့1955ခုကနေ1948ခုလွတ်လပ်ရရတဲ့အချိန်အထိနှစ်30ကျော်ကာလပေါ့ပထမပိုင်းကာလတွေကိုတော့ဥပစွေကကပ်မိမ့်မိမ့်ပဲပြတာပါနောက်ပိုင်း1930အထက်တန်းကျောင်းသားဘဝကနေလွတ်လပ်ရရတဲ့ကာလအထိလှုပ်ရှားမှုတွေကိုအတော်အသေးစိတ်ပြထားပါတယ်အဲ့ဒီလှုပ်ရှားမှုတွေဟာနိုင်ငံရေးနဲ့ပတ်သက်နေတော့ဥပစွေရဲ့ရှုထောင့်ကနေကြည်ထားမြင်ထားတဲ့မြမနိုင်ငံရေးသမိုင်းလို့ဆိုရပါလိမ့်မယ်ဥပစွေကအကြောင်းအပေါင်းသိလို့ဝငနဲ့တိုင်းငနဲ့နိုင်ငံရေးတဲ့ရောက်လာတဲ့ပုံကူမဟုတ်ပါဘူးအထက်တန်းကျောင်းသားဘဝကလေးကနိုင်ငံရေးကိုစိတ်ဝင်စားခဲ့တာပါလူငယ်များကြီးပွားရေးအသင်းစထောင်တဲ့နေရာမှာပါခဲ့ပြီးလူငယ်တွေအသိဉ ညာဖွံ့ဖြိုးရေးကိုအတက်နိုင်ဆုံးဆောင်ရွက်ခဲ့ပါတည်း1936ခုတကယ်တော့တပိတ်ကြီးကျုံတော်လဲတဝဲကနေထောက်ခံတပိတ်မှောက်ခဲ့ပါတည်းအဲ့ဒီလိုအသက်20ဝန်းကျင်ကလေးကနိုင်ငံရေးနိုးကြားလာခဲ့တာတကယ်တော့ရောက်တဲ့အခါမှာတော့သူနိုင်ငံရေးနဲ့ပိုးပြီးရင်းနှီးသွားတော့တာပေါ့ကျောင်းသားများတမက်ကလှုပ်ရှားမှုတွေမှာဥပဆွေထဲထဲဝင်ဝင်ပါလာပါတယ်ဥအောင်စန်းတို့နဲ့တွဲလှုပ်လာရပါတယ်1938-39ခုမှာတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတမက်ကမှာရောတက္ကသိုလ်ကျောင်းသားများတမက်ကမှာပါအတွင်းရေးမှူးတာဝန်ယူခဲ့ရတယ်လို့ဆိုပါတယ်ကလားဗမာအတ္တိကယုံမှာလဲအစစပြေးလေငင်းကြမ်းအောင်နီးအမျိုးမျိုးစံစားရပုံတွေကိုရေးထားပါတယ်လွတ်လပ်ရေးရတဲ့ကာလအထိဥပဆွေရဲ့ဘဝအတွေ့အကြုံအဖုံဖုံအလီလီဟာစိတ်ဝင်စားစရာကောင်းလာပါတယ်ဒီလိုစိတ်ဝင်စားစရာကောင်းတဲ့စာတုပ်ရေးနိုင်ခဲ့တဲ့အကြောင်းလေးမှာဥပဆွေရဲ့စာရေးဝါဒနာကိုအတိအမှတ်ပြုရပါမယ်စာရေးတဲ့အလုပ်ကိုလည်းအကြောင်းအပေါင်းသင်လို့ထထုတ်တာမဟုတ်ပါဘူးတက္ကသိုလ်ကျောင်းသားဘဝတွေကကက်သလင်းကွက်ထော်တို့ကမင်းဝါဒကြာဆုံးပါစေတို့လို့တယောဇာရီကိုဗမာသွေးမိုးနဲ့အဆွေးဆိုတဲ့နာမည်တွေနဲ့ရေးဘူးတယ်လို့သူ့မှတ်တမ်းအရာသိရပါတယ်နိုင်ငံရေးကလောင်တစ်ချောင်းကအခုလိုအဖိုးတဲ့မှတ်တမ်းတစ်စောင်ထားခဲ့တဲ့အတွေ့ဝမ်းသာရပါတယ်စာပေမြင့်ပြီးလူမျိုးတင်ပါစေ